ီတစ်ပတ်မှာတော့ရေပေးတဲ့တောင်သူတွေအတွက်အစိုးရကဘာတွေအရေးပေါ်လှုပ်ဆောင်ပေးတဲ့တည်းဆိုတာဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံအနှံ့ပြားမှာဇူလိုင်လအတွင်းကစပြီးရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့ပါတယ်ဒီကာလအတွင်းမှာရေပေးတဲ့သူတတန်းခွဲခန့်နဲ့တေဆုံးသူ100ကျော်ရှိခဲ့ပါတယ်ရေလွှမ်းမိုးခံခဲ့ရတဲ့လက်ဧကတတန်းကျော်ရှိခဲ့ပြီးဩဂုတ်လပထမပတ်ထဲမှာတော့ဒေသအများစုမှာရေပြန်လဲကျဆင်းခဲ့ပါတယ်။ရေပေးတဲ့ကိစ္စဟာဒါနဲ့တင်မပြီးဆုံးသေးပဲဩဂုတ်လဒုတိယပတ်အတွင်းအေအော်ရီတိုင်းနဲ့စကိုင်းတိုင်းတွေကမြို့နယ်အချို့မှာရေကြီးရေလျှံမှုတွေပြန်လဲဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်။လယ်တွေရေလွှမ်းခံရတာဟာတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်တာကြောင့်အစိုးရကနေစီမံကိန်းတစ်ခုအနေနဲ့လှုပ်ဆောင်ပေးရမှာပါ။နိုင်ငံတကာအကူအညီတွေကိုလည်းပွန့်ပွန့်လင်းလင်းတောင်းခံပြီးပြည်သူကိုနေ့စဉ်ချပြထုတ်ပြန်တာမျိုးတွေနဲ့ထင်သာမြင်သာဆောင်ရွက်သင့်ပါတယ်။အခုဖြစ်နေတဲ့ပြဿနာကလာပိုင်းအတွင်းနဲ့ပြီးဆုံးအောင်ဆောင်ရွက်ရမယ့်ကိစ္စမဟုတ်ပါဘူး။နှစ်ရှည်စဉ်းစားမယ့်ကိစ္စတွေဖြစ်ပါတယ်။လက်ရှိအနေထားအရလယ်တွေမှာနှုံးတွေတဲတွေတင်ကြံပြီးကစင်းတွေပြက်ကုန်တာလည်းရှိနေပါတယ်။နှုံးတွေဖယ်ဖို့အတွက်နိုင်ငံတကာအတွေ့အကြုံရှိသူတွေရဲ့အကြံဉာဏ်ကိုယူပြီးလူအင်အားဆက်ရံတရားတွေနဲ့အားချင်းဆောင်ရွက်ပေးဖို့လိုအပ်ပါမယ်။လေယာဉ်တွေပြန်လည်ပြုပြင်စရိတ်တွေကိုတောင်သူတွေမတတ်နိုင်ပါဘူး။အစိုးရအနေနဲ့ဆက်ရံတရားတွေနဲ့တည်တည်ချာချာလှုပ်ပေးဖို့လိုအပ်ပါမယ်။အချို့နေရာတွေမှာနှုံးတွေတဲကနေအကောင်သေးအကောင်ပုတ်တွေရဲ့အနက်နေကြောင်းကျန်းမာရေးစောင့်ရှောက်မှုအတွက်လည်းလိုအပ်ပါမယ်။တောင်သူတွေအနေနဲ့နောက်ထပ်ရည်များကြည့်ရင်ငါတို့ဘာတွေထပ်ဖြစ်အောင်မလဲစတဲ့စိတ်ပိုင်းဆိုင်ရာစိုးရိမ်ထိန်းလန့်မှုတွေအတွက်အန်တုနိုင်ဖို့အစိုးရကပြင်ဆင်မှုတစ်ခုခုလုပ်ပေးဖို့လည်းလိုအပ်ပါလိမ့်မယ်။တချို့နေရာတွေမှာရက်ွက်အုပ်ချုပ်ရေးပိုင်းတွေကမတမာမှုတွေအလုံးမလုံးတာတွေအများကြီးတွေ့ရပါတယ်။အုပ်ချုပ်ရေးပိုင်းကလိုလားတဲ့သူတွေကိုပဲလဲတွေမပြက်စီးပဲပြက်စီးတယ်တကယ်ပြက်တဲ့သူတွေကိုမပြက်စီးဘူးဆိုတော့စတဲ့မတမာမှုတွေဖြစ်မလာဖို့အတွက်အောက်ချုပ်ရေးပိုင်းနဲ့တင်မလုံလောက်ပါဘူးပြန်လဲထူထောင်ရေးအတွက်အဓိကအခြေခံကြတဲ့စည်ရင်းအချက်လက်တွေအမှန်ကန်ကောက်ယူသွားနိုင်ဖို့အစိုးရတစ်ဖွဲ့နဲ့မလုံလောက်နိုင်တဲ့အတွက်အရက်ဖက်အဖွဲ့အစည်းတွေကိုပါကံလန်းဖိတ်ခေါ်ပြီးစုပေါင်းဆောင်ရွက်ဖို့လိုအပ်ပါမယ်စရင်ကောက်တဲ့နေရာမှာလယ်တွေရေလွှမ်းမိုးပျက်စီးတာကိုပဲရေလွှမ်းဧရိယာအဖြစ်အလွယ်သတ်မှတ်ပြီးစရင်ကောက်လို့မရနိုင်ပါဘူး။တဲဖုံးနာလားနှုံးတင်နာလားဘလောက်ရာဂိုင်နှုံးအထိပျက်စီးသွားသလဲဓာရီကိုပြန်ပြုတ်ပြင်နိုင်ဖို့အတွက်ဘလောက်ကုန်ကြနိုင်မလဲပညာရှင်တွေအနေနဲ့ဒီအပေါ်မှာတမာတမတ်ကြက်ကြက်တွက်ချက်ပြီးဒီတောင်သူဟာဘလောက်ရာဂိုင်နှုံးအထိပျက်စီးသွားတယ်ဒါဆိုရင်ဘယ်နှစ်နှစ်ဆိုင်ထားပေးတဲ့နဲ့ဆိုရာမျိုးတွေနဲ့စိုက်ပျိုးစရိတ်ချင်းငွေကိုစဉ်းစားပေးတင်ပါတယ်ဒီနေရာမှာပြောချင်တာကစိုက်ပျိုးစရိတ်ချင်းငွေတွေကိုတောင်သူအားလုံးကိုလျှော့ပြစ်ရမယ်လို့ဆိုလိုတာမဟုတ်ပါဘူးပြက်သည်လဲတွေကိုအလွယ်တကူပဲစိုက်ပျိုးစရိတ်ချင်းငွေပြန်မဆက်နဲ့ဆိုရာမျိုးလည်းမဖြစ်တင်ပါဘူးတိုင်းပြည်ကိုတာဝန်ယူတဲ့အစိုးရအနေနဲ့ငကိုကားမှကျွေးတန်တရားလဲနေတဲ့တောင်သူတွေကိုတဘာဝဘေးအန္တရာယ်ကြောင့်ပျက်စီးဆုံးရှုံးတာလို့မှန်မှန်ကန်ကန်စစ်ဆေးတွေ့ရှိမယ်ဆိုရင်စိုက်ပျိုးစရိတ်ချင်းငွေကိုလုံးဝကိုလျှော့ပေးသင့်ပါတယ်။ဒါအပြင်နှုံးမကြံပဲပြန်ဆိုင်လို့ရမယ်လယ်တွေထပ်ဆိုင်ဖို့အတွက်ချင်းငွေထပ်ထုတ်ပေးဖို့အမြန်ဆုံးလိုအပ်ပါမယ်။သမရကလည်းမှားခဲ့တယ်ဌာနဆိုင်ရာတွေကလည်းမျိုးစပါးတွေလယ်တွေကိုပြန်လဲထွန်းရက်ပေးမယ်ဆိုတာကိုအပြောစကားအနေနဲ့ပဲကြားနေရတာပါ။တကယ်တမ်းအစိုးရဌာနတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးလှုပ်ဖို့ကအားနည်းသလိုဖြစ်နေတဲ့အတွက်တောင်သူတွေရဲ့လက်ထဲကိုမျိုးစပါးလည်းမရောက်ပြန်စည်းသွားတဲ့လယ်တွေကိုပြန်လှုပ်ပေးတာလည်းဘာမှမတွေ့ရပါဘူး။ဒါကအပြောနဲ့ပဲလူကြားကောင်းအောင်ပြောနေလို့မရပါဘူး။အစိုးရအနေနဲ့ရေလွှမ်းမှုခံတောင်သူတွေဘုံကပြန်လဲထူထောင်နိုင်ဖို့အတွက်စည်ရင်ချက်လက်အပြည့်အဝကောက်ယူနိုင်ဖို့တွေလယ်တွေပြန်ပြုတ်ပြင်နိုင်ဖို့တွေစိုက်ပျိုးစရိတ်ချင်းငွေကိစ္စတွေမျိုးစပါးလေယာစိုက်ပျိုးရေးကိရိယာကျွဲနွားအစရှိသဖြင့်ပြန်ပြီးစဉ်းစားပေးဖို့လိုအပ်ပါမယ်။အစိုးရကနေဦးဆောင်ပြီးတဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့အရက်ဖက်ကျွမ်းကျင်ပညာရှင်တွေ၊အုပ်ချုပ်ရေးတာဝန်ရှိသူတွေ၊စိုက်ပျိုးရေးနဲ့ဆင်မြောင်းပညာရှင်တွေစတဲ့ပညာရှင်တွေပါဝင်တဲ့ကော်မတီတရက်ဖွဲ့စည်းတည်ထောင်ဖို့လိုအပ်ပါလိမ့်မယ်။တောင်သူတွေပျက်စီးသွားတဲ့လေယာတွေအတွက်ရက်ွက်ကြေးရအုပ်ချုပ်ရေးပိုင်းကနေ အကူအညီရနိုင်တဲ့လမ်းကြောင်းတွေဖွင့်ပေးထားဖို့လိုအပ်တယ်လို့အမှန်တကယ်နစ်နာတဲ့တောင်သူတွေကိုတိုက်ရိုက်ဆက်သွယ်သတင်းပေးဖို့အကူအညီတောင်းခံလို့ရတဲ့အဖွဲ့တစ်ဖွဲ့လည်းဖွဲ့ပေးဖို့လိုအပ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ။